ကုလသမဂ္ဂကြီးကရရှိနေတဲ့ Kiev မြို့တော်ပါဝင်ယူကရိန်းနိုင်ငံနေရာတော်တော်များကိုကြာသပတေးနေ့မှာရုရှားကပုံချဲတက်ခဲ့ခဲ့ပါတယ်။မကြာသေးခင်သတင်းပတိကရုရှားတပ်တွေစုခွာသွားပြီးနောက်ပိုင်းပထမဆုံးအချိန်ယူကရိန်းမြို့တော်ကိုတက်ခဲ့ခံရမှုမှာအနည်းဆုံး2ဦးသေပြီးအများအပြားထဏ်ရခဲ့တယ်လို့အပြည့်စည်အောက်မှာပိတ်မိနေသူတွေရှိတဲ့အကြောင်းလဲကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ကုလသမဂ္ဂတွင်မြို့ကတော့ဒီရက်နေ့ခေတ်ချင်းချောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပေးတာပါ။ယူကရိန်းနောက်ပိုင်းကပိုလင်းဘယ်လာရုစ်နဲ့နေဆက်နီးကချန်နီဟစ်မြို့တော်နောက်တောင်ဘက်ကယထာလန်အစစ်အသွေးချက်ချမြို့ဖြစ်တဲ့ First Day ပါဝင်နေရာတော်ဝင်းမြတ်မှာပောက်ကွဲမှုတွေရှိခဲ့တဲ့အကြောင်းလဲသတင်းတွေကဖော်ပြပါဗါး။တောင်ပိုင်းအိုဒက်ဆာမြို့ရဲ့မြို့တော်ဝင်ကတော့ရော့ကက်ဒုံးတွေကိုလေကြောင်းရန်ကာဝေးစနစ်ကကြားပြတ်ဟန်တားနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။ရုရှားကအထူးကပြစ်မှတ်ထားနေတဲ့ယူကရိန်းရှေ့ဘက်ကစစ်မှုလုပ်ငန်းတွေရှိရာဒွန်ဘတ်စ်နဲ့အနီးအနားကအထူးကထိုးစစ်ဆင်တက်ခတ်ခံရတဲ့ခါကီးမြို့မှာရုရှားကအပြင်းထန်ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းလဲသတင်းတွေထုတ်ခဲ့တာပါ။တောင်ပိုင်းစစ်ကဲမြို့ဖြစ်တဲ့မရီယိုပိုမှာတော့ညဘက်ဘုံကျဲတိုက်ခိုက်မှုကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းနောက်ဆုံးကြေညာခံခုခံနေတဲ့တာမီစေယုံကယူကရိန်းတိုက်ခိုက်ရေးသမားတွေကပြောဆိုကြပါဗျာ။